ရှစ်လေးလုံးအရေးတော်ပုံနှိမ်နှင်းခံလိုက်ရပြီးမကြမီတိုင်းရင်သားလက်နက်ကင်အချို့နဲ့အပြစ်အခတ်ရက်စဲတဲ့အချိန်ကစပြီးယနေ့အထိကချင်ယူနန်နေဆက်မှာဖြစ်ပေါ်လာတဲ့အပြောင်းအလဲအကြောင်းကိုလွန်ခဲ့တဲ့မတ်လကစာရန်ဆောင်ထွက်လာပါတယ်။ကမ်ပိုက်ဒီလွယ်ကျင်တဲ့မူဆယ်ဒေသကအပြောင်းအလဲတွေကိုသူတေသနာလှုပ်ထားတာပါ။ Conflict and Development in Myanmar China Border Region ဆိုတဲ့စာရန်ဖြစ်ပြီးဒိုင်ဆန်လွန်နဲ့ပက်ထရစ်မီယန်တို့ဦးဆောင်တဲ့သူတေသနာအဖွဲ့ကရေးသားထားတာဖြစ်ပါတယ်။ဒေသခံတွေကိုတွစ်ဆုံမေးမြန်းပြီးရေးသားထားတာလို့ဆိုပါတယ်။နေနေကင်ပတိပက်ကကြောင့်နှစ်ပေါင်းများစွာမတီးမငိမ့်ဖြစ်ခဲ့ရာကယင်းဤမြုံနံမှုနဲ့ဖွံ့ဖြိုးမှုတွေရှိလာတဲ့အတွက်ဒေသခံတွေရင်ဆိုင်ရတဲ့ပြဿနာတွေကိုစမ်းစစ်ထားပါတယ်။စစ်တယ်မှုအားကောင်းလာလို့အခွင့်အလမ်းတွေများလာတဲ့အကျိုးကိုခံစားရပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲစီးပွားရေးမငြိမ့်မြမှုလူမှုရေးတင်းမာမှုမြေယာမလုံလုံမှုနဲ့ပတ်ဝန်းကျင်ပျက်စီးမှုတွေကိုရင်ဆိုင်လာရတယ်လို့ဆိုပါတယ်။ကမ်ပိုက်တီလွယ်ကျင်းတဲ့မူဆယ်ဒေတာမှာအတိတ်ကာလကပြိပခတ်တွေဟာအသွင်အမျိုးမျိုးနဲ့ဆက်လက်ရှင်သန်နေသေးတာတွေ့ရတယ်လို့ဆိုပါတယ
်။ကမ်ပိုက်တီလွယ်ကျင်းမူဆယ်ဟာအရင်တုန်းကဘဂဗကွန်မြူနစ်ကြီးစိုးခဲ့တဲ့နေရာတွေဖြစ်ပါတယ်။ဘဂဗပြိုကွဲပြီးသွားတဲ့အခါမှာအဲ့ဒီနေရာကိုတိုင်းသားလက်နက်ကိုင်အုပ်စုအမျိုးမျိုးဝင်ရောက်လာကြပြီးအကွဲအပြဲတွေဖြစ်ကြပါတယ်။အတိတ်ကပြဿနာကိုမဖြေရှင်းနိုင်ဘဲနေဆက်ကိုချိုးကန်ဖို့ကြိုးပမ်းကြပါတယ်။အပြည့်ရပြီးဈေးကွက်ဖွင့်တဲ့အခါမှာနေဆက်ဒေသဟာစီးပွားရေးအချက်အချာဖြစ်လာပါတယ်။အကြမ်းဖက်မှုညှော်နှဲသွားပေမဲ့လက်နက်ကင်တွေဩဇာကြီးမားနေပါတယ်။တရုတ်ကုန်ပစ္စည်းတွေလှည့်ဝင်လာသလိုဒေသခံတွေအကျိုးခံစားရပေမဲ့နိုင်ငံရေးပြဿနာမဖြေရှင်းနိုင်တဲ့အတွက်မျှတာတဲ့တိုးတက်မှုကိုမရနိုင်ဘူးလို့ဆိုပါတယ်။ကျောင်းတွေဆေးရုံတွေများလာလို့ခံစားရတဲ့အကျိုးအမြတ်ဟာပတ်ဝန်းကျင်ပျက်စီးမှုနဲ့အာဏာပိုင်အကျင့်ပြတ်မှုကိုပြက်ပြဲအောင်မလုပ်နိုင်ပါဘူး။
မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးဟာတရုတ်လွှမ်းမိုးတဲ့တစ်ဖက်ဆောင်းနှင်းရောင်းဝယ်ရေးဖြစ်နေပါတယ်။မြန်မာဘက်ကသဘောဝတန်ရာဇာတနဲ့ကုန်ကြမ်းပစ္စည်းလောက်သာတရုတ်ဘက်ကိုတင်ပို့နိုင်တာမို့နယ်စပ်ကုန်သွယ်မှုကိုတရုတ်ကလက်ဝကြီးအုပ်ထားပါတယ်။တရုတ်လုပ်ငန်းရှင်တွေလိုနယ်စပ်အာဏာပိုင်တွေကိုမဟာမိတ်လုပ်တာမျိုးဒေသခံတွေကမလုပ်နိုင်တဲ့အတွက်တပန်းရှုံနေပါတယ်။အထူးစီးပွားရေးဇုံနဲ့နယ်စပ်စီးပွားရေးဇုံဖွင့်ပေးတာကိုကောင်းတဲ့ဘက်ကမြင်သူရှိတယ်လို့မကောင်းတဲ့ဘက်ကမြင်သူလည်းရှိပါတယ်။နေဆက်ကုံသွေးရေးမှာအခွင့်လန်းသစ်ပေါ်လာပေမဲ့တရုတ်ကတော့မရှင်နိုင်သေးဘူးလို့ဆိုပါတယ်။ယူနန်ပြည်ရင်နဲ့မြန်မာပြည်နေရာအနှံ့ပြားကရွှေပြောင်းလုံသားတွေရောက်လာတာဟာအစင်လာအဖွဲ့အစည်းကိုပြောင်းလဲစေပါတယ်တဲ့
။တရုတ်မြန်မာစီးပွားရေးဇင်းကြံမှာနေဆက်ကုံသွေးရေးဟာအဓိကပါဝင်နေပါတယ်။နေဆက်ကုံသွေးရေးစခန်း၁၈ခုရဲ့2021ပထမ3လပတ်တန်ဖိုးဟာဒေါ်လာတန်း2800ရှိတဲ့အနက်မူဆယ်ကတင်ဒေါ်လာတန်း1500ရှိနေပါတယ်။တိုင်းပြည်ရဲ့နေဆက်ကုန်သွယ်ရေးထက်ဝက်ကျော်မူဆယ်ကယူထားတာပါ။ကမ်ပိုက်တီဟာလည်းအရေးပါတဲ့အတွက်မြေကြီးနားဆက်မှုစုံနဲ့ဆက်ဆက်ဖို့အရေးကြီးလာပါတယ်။မန္တလေးမူဆယ်မြေရထားလန်းစီမံကိန်းဟာဒေါ်လာတန်း900ကုန်ကြမယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့နေဆက်ဒေသဟာလက်နက်ကင်ပိဋိပခနေမြေဖြစ်နေပါတယ်တမန်တော်နဲ့ဒေသခံလက်နက်ကင်တွေကြီးစိုးနေတာမို့အာဏာပိုင်အမျိုးမျိုးရှိနေပါတယ်မူဆယ်နဲ့ကမ်ပိုက်တီကြားကလွယ်ကျယ်ဟာ KIA ထိန်းချုပ်တဲ့နေမြေဖြစ်ပါတယ
်ကမ်ပိုက်တီဟာပန်ဝါအခြေစိုက်ကချင်းနယ်ကြားဆောင်တပ်ထိန်းချုပ်တဲ့ဒေသဖြစ်တာမို့ပြည်သူစစ်အုပ်စုတွေပြိုင်ဆိုင်ဆွတ်ဖက်တာကိုရင်ဆိုင်နေရဆဲဖြစ်ပါတယ်မူဆယ်မှာဆိုလဲပြည်သူစစ်တွေစစ်ကြီးကောက်တာကိုခံနေရဆဲဖြစ်ပါတယ်တပ်မတော်ကလည်းဒီပြည်သူစစ်တွေကိုလိုရင်းလိုသလိုအသုံးပြုနေတုန်းဖြစ်ပါတယ်။ပြည်သူစစ်ကလည်းအခွင့်လန်းပွင့်ရင်ပွင့်သလိုကိုကြိုးရှာနေတုန်းပါပဲ။စစ်ဝါရေးအပြိုင်ဆိုင်လုပ်တဲ့ဒေသမှာပြည်သူစစ်တွေဟာကြားပွဲစားလုပ်ပြီးအမျက်ထုတ်ကြပါတယ်။ဒေသခံတရုတ်လုံငန်းရှင်တည်ဆောင်တဲ့ပြည်သူစစ်တောင်ရှိပါတယ်။လွယ်ကျဲဗမော်ကမ်ပိုက်တီမြကြီးနာမူဆယ်မန္တလေးကားလမ်းတွေကောင်းလာလို့နေဆက်စစ်ဝါရေးတိုးပွားလာပြီမဲ့ဒေသခံပြည်သူတို့ရဲ့ဘဝဟာမထူးခြားလာပါဘူးလုပ်ငန်းအကြီးစားနဲ့အလတ်စားတွေဟာတရုတ်ပိုင်များပါတယ်မြန်မာနိုင်ငံသားတရုတ်နဲ့ဖက်ဆက်လုပ်ပြီးမူဆယ်မှာမြေယာအများအပြားဝယ်ယူရပါတယ်ဒေသခံအာဏာပိုင်တွေရဲ့အလွဲသုံးစားလုပ်မှုနဲ့တဘာဝပတ်ဝန်းကျင်ပျက်စီးမှုကိုပြည်သူတွေကြုံတွေ့နေရပါတယ်ဒါကြောင့်နိုင်ငံရေးအရာဖြည့်ရှင်းဖို့စိတ်မကူးပဲစီးပွားရေးကိုသာအတိအကျထားတာဟာ ရေရှင်နဲ့ရေလက်မှာအန္တရာယ်ရှိနိုင်ကြောင်းကချင်းတုတ်တေသနဌာနကသုံးသပ်ထားပါတယ်ခင်ဗျာ။